ီယနေ့သာသနာတော်နှစ်2560ပြည့်နှစ်မြန်မာနှစ်1388ခုနှစ်တရင်ကျွလာဆန်3ရက်ခရစ်နှစ်2016ခုအောက်တိုဘာလ4ရက်အင်္ဂါနေ့ယနေ့ဘုမာဦးဇင်းတို့ချမ်းမြေ့မြတ်ဤတာတွင်ဝယ်ချမ်းမြေ့စေရန်တတိပဒံကျင့်မြတ်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်နေကြကုန်သောယောဂီသူတော်စင်တို့နှင့်ဆန့်လူရှင်သူတော်စင်တို့အားဥစဉ်များဓမ္မဒါနပြုမိတရားကတော်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတော်မူခဲ့သောဏိကေ၅ရပ်တို့တွင်မေဇိမဏိကေပိဋကတုံမုံတို့တွင်သုတ္တန္တပိဋကဘာဝင်ဖြစ်သောမေဇိမပန္နာတပါဠိတော်၌လာသောสุลมาลุจตุฏฐันเตยอดเด้บาเตยอดแหละสุลมาลุจตุฏฐันสุลมาลุจตุฏฐันเด้ดีนามะลิจาบุจาล่ะตะชูแลจาบุมั้ยเนาะตะชูแลไม่จาบุหรอกญัสสะพะจินกะโรเมญจีพอจาดอมูกะเด้ดีมาลุจဘုဒ္ဓတုတ်တန်တွေက3တုတ်ရှိတယ်အခုသုလမာလူကြတုတ်ရယ်မဟာမာလူကြတုတ်တန်ရယ်နောက်မာလူကြဘုဒ္ဓတုတ်တန်ဆိုပြီးတော့တုတ်တန်3ပါ3မျိုးရှိတယ်တဲ့ဦးဇင်းတို့ရဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးလည်းပဲတတ်တော်ထင်ရှားရှိစဉ်ကလာကဒီတုတ်တန်ကြီးတွေကိုမကြမကြဟောပေးလေးရှိပါတယ်အဖြစ်လို့လဲလို့ဆိုတော့ယောဂီတော်စင်တို့နဲ့အလွန်လိုက်ဖက်ညီလို့ယောဂီတော်စင်တို့အတွက်အလွန်အားကောင်းတဲ့အထောက်ပံ့နေဖြစ်စီလို့ဆိုပြီးတော့ဆရာတော်ကြီးကမကြမကြဟောပြီးအဲ့တော့ဒီကနေ့ဦးဇင်းကလည်းပဲဦးဇင်းတို့ချမ်းမြေ့မြန်ရေးတာမှာဝင်ရောက်ပြီးတော့တရားလို့ဒီအားထုတ်ကြတဲ့ယောဂီတော်စင်တို့ဤဝိပဿနာတတိသမာဓိပညာတို့ကိုအားပေးတဲ့အနေနဲ့สุลมาลุจตุฏฐันကိုဒီကနေ့ဟောပြီမယ်မြတ်စွာဘုရားရှင်ကိုယ်တော်မြတ်သာဝတိမြို့ဇေတွန်เจ้าမှာတရင်သုံးတော်မူစဉ်ကာလကဟောဒီสุลมาลุจตุฏฐันကြီးကိုဟောတော်မူခဲ့တယ်တဲ့မြတ်စွာဘုရားအိန္ဒိယနိုင်ငံသာဝတိမြို့ဇေတွန်เจ้าတော်မှာတရင်သုံးတော်မူစဉ်ကာလကสุลมาลุจตุฏฐันကိုဟောတော်မူခဲ့တယ်တဲ့สุลมาลุจตุฏฐันမြတ်စွာဘုရားဘယ်မှာဟောခဲ့လဲตาโอธีမြို့ဇေတွန်เจ้าတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ตาโอธีမြို့ဇေတွန်เจ้าမှာတရင်သုံးတော်မူတဲ့ကာလတုန်းကတဲ့สุลมาลุจလို့အမည်ရတဲ့ယဟန်တစ်ပါးကလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အတူဇေတွန်เจ้าထဲမှာသူ့ရဲ့ကိုယ်ပိုင်အကြောင်းတင်ခန်းငယ်လေးမှာအတူတရင်သုံးတော်မူခဲ့တယ်တဲ့အဲ့ဒီလိုဇူလမာလူကြမထေသူ့ရဲ့အကြောင်းတင်ခန်းမှာတရင်သုံးနေတော်မူတဲ့အခါတနေသောအခါမှာသူ့ရဲ့ကောင်းထဲမှာအတွေးတွေဝင်လာတယ်တဲ့ဘယ်လိုအတွေးတွေဝင်လာလဲလို့ဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးငါ့ကိုမဟောဘဲနဲ့ခြံထားခဲ့တဲ့တရား၁၀ပါးရှိတယ်တဲ့အဲ့ဒီတရားတွေကိုငါအလွန်မတန်သိကျင်လိုက်တာမြတ်စွာဘုရားဘာဖြစ်လို့များမဟောတာပါလဲဒီမေကုဏ္ဏနဲ့ပတ်သက်ပြီးငါမေးတဲ့အခါမှလည်းမြတ်စွာဘုရားပြန်လည်ပြီးတော့ဖြေကြားခြင်းမရှိဘူးတဲ့အဲ့ဒီမေကုဏ္ဏမြတ်စွာဘုရားမဟောဘဲနဲ့ခြံထားခဲ့တဲ့တရားတွေကဘာတွေလဲလို့သူတပါးနဲ့စဉ်းစားစင်သာတော့တတတောလောကောတိလောကဟောဒီကဘာလောကကြီးဒီတတတောမြဲတယ်လို့လည်းပဲမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးငါ့ကိုမဟောကြားခဲ့ဘူးတဲ့နံပါတ်၁စင်သာတဲ့အကြောင်းအရာပါတဲ့လေလောကကြီးမြဲသလားမမြဲဘူးလားသူကစင်သာတော့မြတ်စွာဘုရားကလောကကြီးမြဲတယ်လို့လည်းပဲငါ့ကိုမဟောကြားခဲ့ဘူးတဲ့နောက်တစ်မျိုးကအတ္တတောလောကောဟောဒီကဘာလောကကြီးကမမြဲပါဘူးကွာလို့လည်းပဲငါ့ကိုမြတ်စွာဘုရားမဟောခဲ့ဘူးတဲ့အန္တဝါလောကော သုလမာလူကြရေဟောဒီကဘာလောကကြီးကအဆုံးပိုင်းခြားရှိတယ်လို့လည်းပဲမြတ်စွာဘုရားငါ့ကိုမဟောခဲ့ဘူးအနန္တဝါလောကဒီကဘာလောကကြီးကအဆုံးပိုင်းခြားမရှိပါဘူးလို့လည်းပဲမဟောခဲ့ဘူးတဲ့နောက်တန်စီဝံတန်တတိတံဒီလောကဓမ္မဖြစ်နေကြတဲ့တရားဝါတွေရဲ့အတ္တနဲ့ခန္ဓာကိုယ်ကအတူတူပဲလို့မြတ်စွာဘုရားမဟောခဲ့ဘူးတဲ့ဒီအတ္တကပဲဒီခန္ဓာကိုယ်ထဲမှာနေတယ်နောက်တဘဝပြောင်းသွားလည်းပဲဒီအတ္တပဲဒီခန္ဓာကိုယ်ပဲလို့မြတ်စွာဘုရားမဟောခဲ့ဘူးတဲ့နောက်တကအဉ္ဉဇီဝံအဉ္ဉံတတိတံအတ္တကတခြားခန္ဓာကိုယ်ကတခြားပါလို့လည်းပဲမြတ်စွာဘုရားငါ့ကိုမဟောခဲ့ဘူးတဲ့ဟောဒီတရားကတော့ပရံမရဏတရားဝါဒီတည်ပြီးတဲ့နောက်ပိုင်းမှာပြန်ပြီးတော့ဘဝတည်တည်ဖြစ်တယ်လို့လည်းပဲမြတ်စွာဘုရားငါ့ကိုမဟောခဲ့ဘူးတဲ့။နာဟောတိတရားကတော့ပရမရဏတရားဝါဒီတည်ပြီးတဲ့နောက်ပိုင်းမှာဘယ်ဘဝမှမရောက်တော့ဘဲနဲ့ပြတ်ဆဲသွားတယ်လို့လည်းပဲမြတ်စွာဘုရားငါ့ကိုမဟောခဲ့ဘူးတဲ့။ဟောတိသနသဟောတိတရားကတော့ပရမရဏတချို့ချို့တော့တရားဝါဒီကတော့ဒီဘဝကတည်ပြီးပြန်ပြီးတော့ဖြစ်ကြတယ်တချို့ကြမဖြစ်ကြဘူးလို့ဒီလိုလည်းပဲမြတ်စွာဘုရားငါ့ကိုမဟောခဲ့ဘူးတဲ့နေဝဟောတိနာနာဟောတိတသာကတောပရမရဏတတဝါဒီဒီဘဝနေတည်ပြီးတဲ့နောက်ပိုင်းမှာဖြစ်တာလည်းပဲမဟုတ်ဘူးမဖြစ်ကြတာလည်းမဟုတ်ဘူးလို့ဒီလိုတရားတွေငါ့ကိုမြတ်စွာဘုရားမဟောခဲ့ဘူးတဲ့အဲ့တော့သုလမာလူကြမထေမြတ်စဉ်းစားတဲ့တရားအလုံးပေါင်းရင်10ပါးရှိတယ်တဲ့ဘယ်နှပါးရှိလဲအဲ့ဒီ10ပါးကိုအဗျာကထဏ10ပါးလို့ခေါ်တယ်တဲ့အဗျာကထဏ10ပါးအဗျာကထဏရဲ့အဓိပ္ပာယ်ကမြတ်စွာဘုရားမဖြေကြမဟောကြားခဲ့တဲ့တရားပေါ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဒီတရား7ပါးနဲ့ပတ်သက်ပြီးတော့ဘယ်သူမှဟောကြားခြင်းမရှိဘူးဖြေကြားခြင်းမရှိဘူးဒါတွေကိုသုလမာလူကြဗုဒ္ဓမထေရကတပါးတဲ့သူ့ရဲ့အကြောင်းတင်ခန်းထဲမှာကိန်းအောင်နေတော့ဒီအတွေ့တွေကဝင်လာတာဝင်လာတော့ဒီတရား7ပါးကိုငါသိကျင်လိုက်တာမြတ်စွာဘုရားထံသွားပြီးတော့မေ့ရရင်ကောင်းမှာပဲဒီမေကွန်းနေရဲ့အခြေတွေကိုမြတ်စွာဘုရားငါ့ကိုဖြေပေးရင်ငါဟောဒီသာသနာ့ဘောင်ယဟန်ဘဝကိုဆက်နေမယ်တဲ့အကယ်၍မြတ်စွာဘုရားငါ့ကိုမဖြေကြခဲ့ဘူးဆိုရင်တော့ငါတိတ်ခါချပြီးလူထွက်တော့မယ်ဆိုပြီးတော့ဆုံးမြတ်ချက်ချပြီးတော့သုလမာလူကြဗုဒ္ဓမထေအခုလိုညနေခင်းညနေဘက်၄နာရီ၅နာရီလောက်ကြတော့မြတ်စွာဘုရားရှိတဲ့ကဏ္ဍကုဋေအကြောင်းတော်ဘက်ကိုဥတီပြီးတော့သွားတယ်တဲ့မြတ်စွာဘုရားဓမ္မရောက်တဲ့ခါမှာလက်အုပ်ချီမိုးရှိခိုးပြီးတော့သူရဲ့အကြောင်းသင်ခန်းထဲမှာသူတွေးခဲ့တဲ့အတွေးတွေကိုမြတ်စွာဘုရားကိုပြန်ပြီးတော့လျှောက်တယ်။မြတ်စွာဘုရားတပိတော်သာနာပေါင်းဝင်လာတာကြာပြီ။မြတ်စွာဘုရားဒီမေကွန်း7ပါးနဲ့ပတ်သက်ပြီးတပိတော်ကိုတခါမှအပြေမပေးခဲ့ဘူး။အဲ့ဒါတွေကဘာလို့လဲလို့ဆိုတော့တတ္တောလောကောမလူကြဗုဒ္ဓယေဟောဒီလောကကြီးကတော့မြဲတယ်လို့မြတ်စွာဘုရားတပိတော်ကိုတခါမှမဖြေကြခဲ့ဘူးဗျာတဲ့။အတ္တတောလောကောဟောဒီကဘာလောကကြီးမမြဲဘူးလို့လည်းပဲမဖြေခဲ့ဘူးအန္တဝါလောကောဒီကဘာလောကကြီးဟာအဆုံးပိုင်းညာရှိတယ်လို့လည်းပဲမဖြေခဲ့ဘူးတဲ့အနန္တဝါလောကောဟောဒီကဘာလောကကြီးဟာအဆုံးပိုင်းညာမရှိဘူးလို့လည်းပဲမြတ်စွာဘုရားမဖြေခဲ့ဘူးတန်စီဝံတန်တရီတံတိသရဝတ္တဥတယောက်သိပြီဆိုရင်သူ့ရဲ့အတ္တနဲ့သူ့ရဲ့ခန္ဓာကိုယ်ကဒီဘဝကအတ္တနဲ့ဒီဘဝခန္ဓာကိုယ်ပဲလို့လည်းပဲမြတ်စွာဘုရားမဖြေခဲ့ဘူးဗျာတဲ့အဉ္ဉဇီဝအဉ္ဉံတရီတံတိအတ္တကတခြားခန္ဓာကိုယ်ကတခြားပဲလို့လည်းပဲမဖြေခဲ့ဘူး။ဟောဒီတရားကတော့ပရမရဏသရဝါဒီတည်ပြီးတဲ့နောက်ပိုင်းမှာဘဝတည်တည်ဆက်ပြီးတော့ဖြစ်ကြတယ်လို့လည်းပဲမြတ်စွာဘုရားမဖြေခဲ့ဘူးတဲ့။နာဟောဒီနေဝဟောဒီတရားကတော့ပရမရဏသတ္တဝါဒီတည်ပြီးတဲ့နောက်ပိုင်းမှာဘဝတည်တည်မဖြစ်ကြဘူးလို့လည်းမြတ်စွာဘုရားမဖြေခဲ့ဘူး။နေဝဟောတိနဟောတိသနသဟောတိသာကတော့ပရမဒနာတတဝါရီတည်ပြီးတဲ့နောက်ပိုင်းမှာဖြစ်တာလည်းရှိပါတယ်မဖြစ်တဲ့တတဝါရီလည်းပဲရှိပါတယ်လို့မြတ်စွာဘုရားမဖြေခဲ့ဘူးတဲ့နေဝဟောတိနနဟောတိသာကတော့ပရမဒနာ တတဝါတွေတည်ပြီးတဲ့နောက်ပိုင်းမှာဖြစ်တာလည်းပဲမဟုတ်ဘူးမဖြစ်တာလည်းပဲမဟုတ်ဘူးလို့မြတ်စွာဘုရားတပည့်တော်ကိုမဖြေကြားခဲ့ဘူးခင်ဗျာတဲ့အဲဒါကြောင့်မို့မြတ်စွာဘုရားအကယ်၍တည်တော်မူရင်တပည့်တော်ကိုဖြေကြားတော်မူပါတဲ့မြတ်စွာဘုရားဖြေကြားမယ်ဆိုရင်တော့တပည့်တော်မြတ်စွာဘုရားရဲ့သာနာပေါင်းမှာဆက်လက်ပြီးတော့ရဟန်းဘဝနဲ့နေမယ်ခင်ဗျာအကယ်၍မြတ်စွာဘုရားကမတိလို့မဖြေခဲ့ဘူးဆိုရင်တော့တပည့်တော်သိက္ခာချပြီးလူထွက်တော်မယ်ခင်ဗျာတဲ့သာသမွန်မြတ်စွာဘုရားတည်တော်မူရင်လည်းပဲတည်တော်မူတဲ့အတိုင်းအမှန်အတိုင်းပွင့်ပွင့်လင်းလင်းမိန်ကြတော်မူပါမတည်ဘူးဆိုရင်လည်းပဲဒီအကြောင်းအရာဆယ်ပါးနဲ့ပတ်သက်ပြီးတော့ငါမတည်ဘူးကွာလို့ပွင့်ပွင့်လင်းလင်းပြတ်ပြတ်သားသားဝန်ခံတော်မူပါဆိုပြီးတော့သုလမာလူကြဗုဒ္ဓမထေရကမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကိုလျှောက်ကြတယ်တဲ့အဲ့ဒီလိုလျှောက်လိုက်တဲ့အခါမှာမြတ်စွာဘုရားကဟဲ့သုလမာလူကြဗုဒ္ဓမင်းကိုငါသာသနာပေါ်မှာစဝင်တဲ့အချိန်တို့ငါသုလမာလုဇဗုဒ္ဓရေငါဖျားရဲ့သာသနာတော်မှာလာပြီးတော့ယဟန်ဝိလက်မြတ်တဲ့အကျင့်တွေကိုကျင့်လေမင်းကိုငါဒီတရားဆယ်ပါးနဲ့ပတ်သက်ပြီးတော့ဖြေကြားပြီးတော့ပေးပါမယ်လို့ငါဝန်ခံကတိတွေပြုမိခဲ့လို့လားတဲ့မြတ်စွာဘုရားမိလိုက်တော့အဲ့ဒီလိုတော့မြတ်စွာဘုရားဝန်ခံကတိတွေမပေးခဲ့ပါဘူးခင်ဗျာတဲ့ဒါဆိုလို့ရှိရင်မင်းကတော့ငါပြဓမ္မရောက်လာပြီးတော့သင်္ကန်းဝတ်တဲ့အချိန်တုန်းကမြတ်စွာဘုရားဒီမေကွန်း၁၀ပါးနဲ့ပတ်သက်ပြီးတော့ဖြေကြားပေးမယ်ဆိုရင်တပည့်တော်မြတ်စွာဘုရားရဲ့သာနာတော်မှာနေပြီးတော့မြတ်သောအကျင့်တွေကျင့်မယ်လို့မင်းကတော့ငါ့ကိုဝန်ခံကတိတွေပေးခဲ့ဘူးလို့လားတဲ့အဲ့တော့သုလမာလုဇဗုဒ္ဓကအဲ့ဒီလိုလဲတပည့်တော်မပေးခဲ့ဘူးပါဘူးဗျာတဲ့အဲ့ဒါဆိုလို့ချင်းမင်းငါမဖြေလို့လူထမဲ့ဆိုရင်လည်းပဲမင်းသဘောပဲတဲ့ငါမဖြေသေးဘူးဆိုပြီးတော့မင်းစောင့်နေလည်းပဲအပူပဲတဲ့မင်းရဲ့အသက်တာသေသွားမယ်ငါရဲ့ဌာနကနေဒီတရားဆယ်ပါးနဲ့ပတ်သက်ပြီးတော့ရှင်ရှားစွာဖြေကြတဲ့အဖြေမျိုးမင်းရမှာမဟုတ်ဘူးတဲ့အဲ့တော့မြတ်စွာဘုရားကဒီတရားဆယ်ပါးနဲ့ပတ်သက်ပြီးတော့မင်းသိကျင်တော့လည်းပဲငါဘုရားရှင်ကိုယ်တော်မြတ်ကြီးထံကနေပြီးတော့အဖြေတွေမင်းရမှာမဟုတ်ဘူးတဲ့မင်းရဲ့အတ္တကရာသိသွားမှာငါရဲ့အဖြေကထွက်လာမှာမဟုတ်ဘူးအဲ့ဒီတော့မင်းရဲ့သဘောပဲငါဘုရားဒီတရားတွေမဖြေလို့မှုမင်းဒါနဘောမှာမနေကျင်တော့ဘူးဆိုလည်းပဲမင်းသဘောပဲတဲ့အဲဒါနဘောမှာမင်းပြောလို့မှုဆက်နေမယ်ဆိုလည်းမင်းသဘောပဲတဲ့မြတ်စွာဘုရားကသုလမာလုဇဗုဒ္ဓကိုအဲ့ဒီလိုမိတ်ပြီးတော့သုလမာလုဇဗုဒ္ဓမင်းရဲ့အဖြစ်ကဘာနဲ့တူသလဲလို့ဆိုရင်တဲ့အစိတ်လူများမှန်ခံထားတဲ့ယောက်ျားတယောက်နဲ့တူတယ်တဲ့ယောက်ျားတယောက်မိုးဆိုးတယောက်ကအစိတ်လူနေတဲ့များနဲ့ယင်ဝကိုပြစ်လိုက်တဲ့အခါမှာမြားကြီးကယင်ဝတက်တဲ့ကိုစူးနေပြီအဲ့ဒီလိုမြားကြီးယင်ဝတက်တဲ့စူးနေတာကိုသူ့ရဲ့မိတ်ဆွေတငယ်ချင်းတွေဆွေမျိုးသားချင်းအတိုင်းဝိုင်းတွေကတွေ့တော့ကြတော့ဒီအများကြီးနှုတ်ဖို့ဆေးကုဝရာအတွက်ဆေးဆရာကြီးထံခေါ်သွားတယ်တဲ့အဲ့ဒီလိုခေါ်သွားတဲ့ကမ္မဆေးဆရာကြီးကဒီအများကြီးနှုတ်မယ်လဲလို့ရောအဲ့ဒီများအမှန်ခံရတဲ့ယောက်ျားတယောက်ကဟာနေပါဦးဆရာကြီးကျွန်တော်ကိုဒီအများကြီးနဲ့ပြစ်လိုက်တဲ့ပုဂ္ဂိုလ်ကခတ္တရမင်းမျိုးလားယမနဘုံနာမျိုးလားဝိသလို့ခေါ်တဲ့ကုံတယ်မျိုးလားသုဒ္ဓလို့ခေါ်တဲ့သူစင်းရဲမျိုးလားကျွန်တော်ကိုအရင်စုံစမ်းပေးပါအဲ့ဒီခတိယဗျမနာဝိသသုဒ္ဓတဲတဲကွယ်ကွယ်ကျွန်တော်သိခွင့်မရဘူးဆိုရင်ကျွန်တော်ရဲ့ယင်ဝမှာစူးနေတဲ့လမ်းကြီးကိုကျွန်တော်အနှုတ်မခံနိုင်ဘူးဆရာကြီးရဲ့ဆေးကုသမှုကိုလည်းကျွန်တော်မခံနိုင်ဘူးလို့အဲ့ဒီအမျိုးသားကညင်းမယ်ဆိုရင်အဲ့ဒီမျိုးသားဘာဖြစ်သွားမလဲတေရာသွားမှာဟုတ်တယ်မလားတေရာသွားမှာဒီခတိယဗျမနာဝိသသုဒ္ဓဆိုတဲ့အဖြေသူရပါမလားမရနိုင်ဘူးတဲ့မင်းရဲ့အဖြစ်ကအဲ့ဒီလိုတူးနေတယ်မင်းငါရဲ့အဖြစ်ဒီဆောင်းရင်းဆောင်းနေတည်တာသားမှာငါပြားထံကနေဒီဆယ်ပါးနဲ့ပတ်သက်ပြီးတော့အဖြစ်ရမှာမဟုတ်ဘူးတဲ့နောက်တကအဲ့ဒီယောက်ျားဆက်ပြီးတော့စိတ်ကူးသားဖို့ဆရာကြီးကကြိုးစားတော့အာဆရာကြီးကျွန်တော်ကိုပြစ်လိုက်တဲ့အဲမြပြစ်သမားကမြပြစ်သမားရဲ့နာမည်ကဘသူပဲဝါအမျိုးအနွယ်ကဘယ်လိုအမျိုးအနွယ်လဲလို့ကျွန်တော်အရင် ဒီအောင်ကျွန်တော်ကိုလုပ်ပြပါအဲ့ဒါဒီသိခွင့်မရဘူးသူ့ရဲ့နာမည်ဘယ်လိုခေါ်တယ်သူ့ရဲ့မျိုးနွယ်ကဇန်နိုင်လားဇန်မြင့်လားဇက်လက်လားစသည်အပြင်သိခွင့်မရဘူးဆိုရင်ကျွန်တော်မြားကိုနှုတ်ခွင့်မပေးနိုင်ဘူးစေကူတောက်ခွင့်မပေးနိုင်ဘူးလို့အဲ့ဒီယောက်ျားကငင်းဆန်နေမှာဆိုရင်တဲ့အဲ့ဒီယောက်ျားရဲ့ငင်းဆန်မှုကသေတာသွားမှာမြားပြတဲ့ပုဂ္ဂိုလ်ရဲ့နာမည်အတိကျသိရမှာမဟုတ်ဘူးတဲ့မင်းရဲ့အဖြစ်ကအဲ့ဒီမြားပြစ်ခံနေရတဲ့အစိလူများမှန်ခန်းနေရတဲ့ယောက်ျားနဲ့တူနေပြီတဲ့နောက်တခါအဲ့ဒီယောက်ျားကထပ်ပြီးတော့ပြောတယ်တဲ့ကျွန်တော်ကိုစေကူတတ်မယ်ဆိုရင်ကျွန်တော်ကိုမှန်အောင်ပြစ်တဲ့ညပြစ်သမားရဲ့အရက်ရှည်သလားပူသလားမရှည်မပူလားမတူလို့မပူလို့လားအဲ့ဒါကိုအရင်ဆုံးနှမ်းပေးပါအရက်ရှည်သလားအရက်ပူသလားစသည်အပြင်ကွဲပြားစွာသိခွင့်မရရင်ကျွန်တော်စေကူတတ်ခွင့်မပေးနိုင်ဘူးဆိုပြီးတော့ငင်းဆန်နေမှာဆိုရင်အဲ့ဒီယောက်ျားကသေတာသွားမှာသူ့ကိုပြစ်တဲ့မြပြစ်ယောက်ျားအရရှိတယ်ပုတယ်ဘယ်သူမှသိကုန်ရမှာမဟုတ်ဘူးတဲ့မှန်ရဲ့လားပြစ်ပြီးမှတော့ပုံနေတော့မှာပေါ့ဟုတ်တယ်မလားမြပြစ်တဲ့ပုဂ္ဂိုလ်ကဘယ်တွေ့ခံတော့မလဲသူ့ရာဇဝတ္ထံအသင့်မှာဆိုတော့အော်တခါထပ်ပြီးတော့ငင်းဆန်နေတဲ့ကျွန်တော်ကိုပြစ်လိုက်တဲ့မြပြစ်သမားကအသာဖြူသလားအသာမဲသလားခဏတို့စုံစမ်းပြီအသာဖြူတယ်မဲတယ်တသက်ကွကွဲသိခွင့်မရဘူးဆိုလို့ချင်းဆရာကြီးကိုကျွန်တော်ဆေးကုခွင့်မပေးနိုင်ဘူးလို့ညင်းမယ်ဆိုရင်တော့အဲ့ဒီမြားပြစ်ခံတဲ့ယောက်ျားတည်သွားဖို့ပဲရှိတယ်တဲ့မြားပြစ်သမားရဲ့အသာဖြူတာမဲတာတော့တည်သွားမှာမဟုတ်ဘူးနားရလားအဲ့တော့သုလမန္တုကျဗုဒ္ဓရဲ့အဖြစ်ကဘာနဲ့တူလဲလို့ဆိုရင်အဲ့ဒီမြားမှန်ခံရတဲ့ယောက်ျားနဲ့တူနေပြီတဲ့နောက်တခါဆက်ပြီးတော့မြားပြစ်ခံတဲ့ယောက်ျားကပြောသေးတယ်ကျွန်တော်ကိုပြစ်လိုက်တဲ့မြားကသူ့ရဲ့လေးခိုင်းကလွန်လေလာဒူးလေလာကျွန်တော်အဲ့ဒါကိုသိကျင်တယ်တဲ့ဒူးနဲ့လှုပ်ထားတဲ့လေလာအဲလွန်နဲ့လှုပ်ထားတဲ့လေလာအဲ့ဒီနှစ်ခုကိုသိခွင့်မရရင်ကျွန်တော်ဆရာကြီးကိုဆေးကုသခွင့်မပေးနိုင်ဘူးဆိုပြီးတော့ညင်းမယ်ဆိုရင်လည်းပဲအဲ့ဒီမြားရဲ့အဲဒူးလေးအဖြစ်လွန်လေးအဖြစ်မတိပဲနဲ့မြားမှန်ခံတဲ့ယောက်ျားကတည်သွားဖို့ပဲရှိတယ်တဲ့နောက်တခါအဲ့ဒီဒူးလေးမှတတ်ထားတဲ့လေးညို့ဒီလေးညို့ကလည်းပဲဝါးကျော်နဲ့လှုပ်တဲ့လေးညို့လားအကြောတွေနဲ့လှုပ်ထားတဲ့လေးညို့လားမယိုးပင်ကျော်တွေနဲ့လှုပ်ထားတဲ့လေးညို့လားသင်္မန်းကျော်တွေနဲ့လှုပ်ထားတဲ့လေးညို့လားစသည်အပြင်ခင်ဗျားတို့ကြုပ်ကိုစုံစမ်းပြီးအဲ့ဒါတွေကိုစုံစမ်းမပြီးဘူးဆိုရင်ကျွန်တော်သေးကူသားခွင့်မပေးနိုင်ဘူးလို့ပြောရင်လည်းပဲအဲ့ဒီယောက်ျားသေတာသွားမှာအဲတင်မချောနဲ့လှုပ်တဲ့လေးညို့အကြောနဲ့လှုပ်တဲ့လေးညို့မယိုးပင်ချောနဲ့လေးညို့လှုပ်တဲ့လေးညို့စသည်အပြင်သိခွင့်ရမှာမဟုတ်ဘူးတဲ့ဒါကြောင့်မို့သုလမာလူကျဗုဒ္ဓမင်းရဲ့အဖြစ်ကအဲ့ဒီမြားမှန်ခံရတဲ့ယောက်ျားနဲ့တူနေပြီတဲ့နောက်တော့ဆက်ပြီးတော့ပြောသေးတယ်ကျွန်တော်ကိုပြစ်လိုက်တဲ့မြားတန်ကယိုးယိုးအလေးကြပေါက်နေတဲ့ခြုံထဲကရတဲ့အသားနဲ့လှုပ်ထားတာလားဒါမှမဟုတ်လည်းပဲတမင်ဒီမြားတန်လှုပ်ဖို့ရအတွက်စိုက်ပြုတ်ထားတဲ့တစ်ပင်ကဖြစ်လာတဲ့မြားတန်လားအဲ့ဒါကိုလည်းပဲကျွန်တော်ကိုစုံစမ်းပေးပါအဲ့ဒီနှမျိုးကိုကျွန်တော်သိခွင့်မရဘူးဆိုရင်ကျွန်တော်ရဲ့ရင်ဝမှာစူးနေတဲ့မြားတန်ကြီးကိုနှုတ်ခွင့်မပေးနိုင်ဘူးဆေးကုသခွင့်မပေးနိုင်ဘူးဆိုပြီးတော့ငင်းဆန်နေမှာဆိုရင်တဲ့အဲ့ဒီမြားမှန်တဲ့ယောက်ျားသေသွားဖို့ပဲရှိတယ်မှန်ရဲ့လားဒီမြားတန်ဘယ်ကလာတယ်ခြုံမှုထဲကလာတယ်စိုက်ထားတဲ့တစ်ပင်ကလှုပ်တယ်ဆိုတာဘယ်သူကသိမလဲမှန်ရဲ့လားအဲ့တော့သုလမာလူကျဗုဒ္ဓမင်းရဲ့အဖြစ်ကအဲ့ဒီမြားမှန်ခံရတဲ့ယောက်ျားနဲ့တူနေပြီနောက်တကမြားတန်ဆိုလို့ရှိရင်မြားတန်ရဲ့အမိပြားမှာဒီငှက်တွေရဲ့အတောင်လေးတွေတတ်ထားလာမလားအဲ့တော့အဲ့ဒီမှာမြားရွက်မြားတန်ရဲ့အမိမှာတတ်ထားတဲ့မြားရွက်ဒီဥတောင်းတွေရဲ့တောင်မန်တွေကိုတတ်ထားတာလားဥတောင်းအမိတွေကိုတတ်ထားတာလားဓမ္မမို့ရင်လရတွေရဲ့အမိတွေကိုတတ်ထားတာလားဓမ္မမို့သိငှက်တွေဓမ္မမို့စွန်ရဲတွေရဲ့တောင်မန်တွေအမိတွေကိုတတ်ထားတာလားကျွန်တော်ကိုစုံစမ်းပြီးတဲ့အဲ့ဒါတွေကိုကျွန်တော်သိခွင့်မရရင်ခင်ဗျားတို့ကိုစေကုသခွင့်မပေးနိုင်ဘူးစေကုသမှုကျွန်တော်မခံယူနိုင်ဘူးစသည်အပြင်ညှင်းဆန်နေမယ်ဆိုရင်တဲ့အဲ့ဒီယောက်ျားသေတာသွားမှာဥတောင်းနဲ့ဥတောင်းအမိနဲ့လှုပ်တဲ့ အယွယ်လားတိတ်ငဲ့အမိနဲ့လို့တဲ့အယွယ်လားဆိုတာတော့သိခွင့်ရမှာမဟုတ်ဘူးတဲ့ဒါကြောင့်မို့သုလမန္တုဇာဗုဒ္ဓမင်းရဲ့အဖြစ်ကအဲ့ဒီမြားမှန်ခံရတဲ့ယောက်ျားနဲ့တူနေပြီတဲ့အဲ့တော့မင်းငါဘုရားရှင်ကိုတော့မြတ်ကြီးထံကလိုချင်တဲ့အဖြစ်ရတော့ရမှာမဟုတ်ဘူးမင်းရဲ့အတက်ကတာတည်သွားမယ်အဲ့တော့မင်းကြိုက်တယ်လို့စဉ်းစားတဲ့နေသမအောင်သုလမန္တုဇာဗုဒ္ဓမင်းတတတော်လောကဟောဒီလောကကြီးမြဲတယ်လို့သိရရင်ကောမင်းတွေဘာကြိုးထူးမှမလို့လဲတဲ့မမြဲဘူးလို့သိရတော့ကောမင်းတွေဘာကြိုးထူးမှလဲငါ့စော်ပြပြန်မေးတာကဲတတတော်လောကလောကကြီးမြဲတယ်လို့မင်းယူဆလိုက်ပြီဆိုရင်မင်းရဲ့တဏ္ဍာမှာမြတ်တဲ့အကျင့်တွေမဂ္ဂင်ရှင်ဘာအကျင့်တရားတွေပွားများအားထုတ်မှုဖြစ်နိုင်ပါမလားတဲ့အဲ့ဒီလိုအယူရှိုံနဲ့မဖြစ်နိုင်ပါဘူးဗျာတဲ့ဒါဆိုလို့ရှိရင်အတတတော်လောကဒီကမ္ဘာလောကကြီးမမြဲဘူးလို့မင်းအယူဆရှိနေုံနဲ့လည်းပဲဓမ္မစရိယလို့ခေါ်တဲ့မြတ်တဲ့အကျင့်တွေကိုကျင့်သုံးခြင်းမင်းဖြစ်နိုင်ပါမလားအဲ့ဒီလိုလည်းမဖြစ်နိုင်ပါဘူးဗျာတဲ့တတတော်လောကလို့ပဲပြောပြောအတတတော်လောကလို့ပဲပြောပြောလောကကြီးမြဲတယ်လို့ပဲအယူရှိရှိမမြဲဘူးလို့ပဲအယူရှိရှိတရဝါယလို့ဖြစ်လာပြီဆိုရင်တော့ဇာတိလို့ခေါ်တဲ့မွေးဖွားရခြင်းကတော့ဧကံမုချရှိတယ်တဲ့မရှိဘူးလားသရာလို့ခေါ်တဲ့မွေးဖွားပြီးပြီဆိုရင်လည်းပဲအူမင်းရင့်ရောခြင်းတရားကလည်းပဲမုတ်ချရှိတယ်။မရဏလို့ခေါ်တဲ့မွေးဖွားပြီးရင်သေခြင်းတရားကလည်းပဲအေကံမုတ်ချရှိတယ်တဲ့။လူရလို့ဖြစ်လာပြီဆိုရင်လည်းပဲစိုးရင်เสียတော့ကငိုကြွေးเสียပရိဒေဝကိုစင်းရမှုဒုက္ခစိတ်စင်းရမှုဒေါမနတတွေကလည်းပဲရှိတာပဲတဲ့။အဲ့တော့ဒီအယူဆတွေကခုနဇာတိဇရာမရဏဒုက္ခပရိဒေဝဒုက္ခဒေါမနတတွေကိုမငြင်းအေးစေပါဘူးကွာတဲ့။ငါပြချင်းကိုယ်တော်မြတ်ကြီးကဒါကြောင့်မို့ဒီတတတော်လောကအတတတော်လောကအစာရည်တဲ့ဆယ်ပါးကိုမဖြေကြဘူးတဲ့။ဒီဘဝမှာပဲဇာတိဇရာမရဏဒုက္ခပရိဒေဝဒုက္ခဒေါမနတတွေငြင်းကြောင်အကျင့်ကောင်းတွေပဲငါပြချင်းကိုယ်တော်မြတ်ကြီးဟောကြားတော်မူတယ်။အဲဒါကြောင့်မို့ငါပြချင်းကိုယ်တော်မြတ်မဖြေကြတာကိုမင်းမဖြေကြဘူးလို့ပဲစိတ်ထဲမှာသိပေပါတဲ့။ဖြေကြတဲ့တရားတွေကိုတော့ဖြေကြတယ်လို့ပဲသိပေပါတဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးမဖြေကြတဲ့တရားဘယ်နှပါးတယ်လဲ10ပါးတတတော်လောကကမ္ဘာလောကကြီးမြဲတယ်လို့မြတ်စွာဘုရားမဖြေခဲ့ဘူးနော်အတတတော်လောကကမ္ဘာလောကကြီးမမြဲဘူးလို့လည်းပဲမဖြေခဲ့ဘူးအန္တဝါလောကဟောဒီကမ္ဘာလောကကြီးအဆုံးပိုင်းညာရှိတယ်လို့လည်းပဲမဖြေခဲ့ဘူးတဲ့အနန္တဝါလောကဒီကမ္ဘာလောကကြီးအဆုံးပိုင်းခြားမရှိဘူးလို့လည်းပဲမဖြေခဲ့ဘူးတန်စီဝံတန်တရီရန်တိအသက်နဲ့ခန္ဓာကိုယ်အတူတူပဲလို့လည်းပဲမဖြေခဲ့ဘူးတဲ့အဉ္ဉာစီဝံအဉ္ဉံတရီရန်တိအသက်ကတခြားခန္ဓာကိုယ်ကတခြားလို့လည်းပဲမဖြေခဲ့ဘူးတဲ့ဟောဒီတထာဂတောပရမရဏတရဝရီတည်ပြီးတဲ့နောက်ပိုင်းမှာဘဝတ္တိတွေဖြစ်တယ်လို့လည်းမြတ်စွာဘုရားမဖြေခဲ့ဘူးတဲ့နာဟောဒီသာဂတောပရမရဏသရဝါဒီတည်ပြီးတဲ့နောက်ပိုင်းမှာဘဝတည်တည်မဖြစ်တော့ဘူးလို့လည်းပဲမြတ်စွာဘုရားမဖြေခဲ့ဘူးတဲ့ဟောတိသနသဟောတိသာဂတောပရမရဏသရဝါဒီတည်ပြီးတဲ့နောက်ပိုင်းမှာတချို့လည်းပဲဖြစ်တယ်တချို့လည်းပဲမဖြစ်ဘူးလို့လည်းမြတ်စွာဘုရားမဖြေခဲ့ဘူးတဲ့နေဝဟောတိနာနာဟောတိသာဂတောပရမရဏသရဝါဒီတည်ပြီးတဲ့နောက်ပိုင်းမှာဖြစ်တာလည်းပဲမဟုတ်ဘူးမဖြစ်တာလည်းပဲမဟုတ်ဘူးလို့လည်းပဲမဖြေခဲ့ဘူးတဲ့အဲ့တော့မှတ်မိကြပြီလားအဗျာကထဏတရားဘယ်နှပါးတယ်လဲ10ပါးမြတ်စွာဘုရားဒီတရား10ပါးဘာဖြစ်လို့မဖြေခဲ့တာလဲလို့မေးစရာတော့ရှိတယ်နော်ဘာကြောင့်မြတ်စွာဘုရားမဖြေတာလဲလို့မေးရင်အနတ္ထတန်ဟိတဖြစ်လို့တဲ့နံပါတ်1အကြောင်းပြချက်ကတော့အကျိုးစီးပွားနဲ့မဆက်ရှင်လို့တဲ့ဘာကြောင့်မဖြေတာလဲလဲဓာရီတိရလို့မိမိတို့ဘာကြိုးစည်းပွားမှာဖြစ်မလာဘူးမှန်ရဲ့လားတော်ဝါရီတည်ပြီးရင်နောက်ဘဝတည်တည်ဖြစ်တယ်လို့မိမိတို့သိလို့လည်းပဲဘာမှမထူးပါဘူးကိုယ့်ရဲ့ကြိုးစည်းပွားတွေဘာထူးကြလာလဲမထူးဘူးတဲ့အတတော်ဝါရီတည်ပြီးတဲ့နောက်ပိုင်းမှာဘဝတည်တည်မဖြစ်ဘူးလို့သိရလို့လည်းပဲမိမိတို့ရဲ့အကြိုးစည်းပွားတွေကဘာမှထူးကြမလာပါဘူးတဲ့နောက်တကနာအာဒီဗျမစရိယကံအဲ့ဒီလိုအယူဆတွေမိမိတို့ယူနေုံနဲ့မြတ်သောအကျင့်ရဲ့အစာဥဆုံးဖြစ်တဲ့အကျင့်လည်းပဲမဟုတ်နိုင်ပါဘူးတဲ့ဒီလိုလေးသိလိုက်ုံနဲ့ဒီလိုလေး တော်ဝတိတိပြီးရင်ဖြစ်တယ်လို့သိလိုက်ုံနဲ့မဖြစ်ဘူးလို့သိလိုက်ုံနဲ့လည်းပဲမဂ္ဂင်ချက်ပါအကျင့်တရားရဲ့အစာပိုင်းတွေကိုမိမိတို့ကျင့်သုံးရာမရောက်နိုင်ပါဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားမဖြေတာနော်နောက်တခါနနိဗ္ဗိဒာယတဲ့အဲ့ဒီလိုတတော်ဝတိတိပြီးရင်ဘဝတိတိဖြစ်တယ်မဖြစ်ဘူးစသည်အပြင်သိလိုက်တဲ့အတ္တိတရားအဲ့ဒီလိုယူဆတဲ့အယူအဆတွေရှိုံနဲ့မိမိတို့ကနိဗ္ဗိဒာယလို့ခေါ်တယ်ဒီယုံဉာဏ်ဓမ္မသင်္ခါရတွေပေါ်မှာငြင်းငွေးမှုတွေလည်းပဲမဖြစ်နိုင်ပါဘူးတဲ့ဖြစ်နိုင်ပါမလားယုတ်တရားဉာဏ်တရားတွေပေါ်မှာငြင်းငွေးတယ်ဆိုတာယောဂီတော်စင်တွေလိုတရားလုပ်တွေအားထုတ်မှာဝိပဿနာတတိတွေအားကောင်းဝိပဿနာသမာဓိတွေအားကောင်းဝိပဿနာဉာဏ်တွေအားကောင်းလာပြီဆိုရင်တော့ကြည်လိုက်တဲ့ယုတ်တရားဉာဏ်တရားတိုင်းကဘာတစ်ခုမှမမြဲတော့ဘူးမှန်ရဲ့လားစက္ကန့်တိုင်းစက္ကန့်တိုင်းတော့ကြောင့်စက္ကန့်မလန့်နာရီမလန့်မိနစ်မလန့်ဖြစ်ပြီးတော့ပြဿနာတွေတွေ့နေပြီဆိုရင်စိတ်ထဲမှာငြင်းငွေလာတာဒီယုတ်ကြီးတွေဒီနံကြီးတွေပေါ်မှာမလို့ခြင်းတော့ဘူးငြင်းငွေလာတာနော်အဲဒါကြောင့်မို့ခုနလိုဒီဘဝတည်တည်ဖြစ်တယ်မဖြစ်ဘူးစသည်အပြင်သိယုံနေကတော့အဲ့ဒီလိုငြင်းငွေမှုကလည်းမဖြစ်နိုင်ပါဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီ7ပါးကိုမဖြစ်ဘဲနဲ့ထားခဲ့တယ်တဲ့နာနေပိဒါယနာဝိဒါဂါယဒီပြည်တဲ့နောက်ပိုင်းမှာဘဝတည်တည်ဖြစ်တယ်မဖြစ်ဘူးသိုံနဲ့လည်းပဲမိမိရဲ့စိတ်ထဲမှာရှိတဲ့ရာဂတွေကကင်းမသွားပါဘူးတဲ့ရာဂတွေကင်းနိုင်ပါမလားရာဂကင်းဖို့ဘာလို့မှကင်းမှာလဲတရားအထုတ်မှပဲဟုတ်တယ်မလားဒါကြောင့်မြတ်စွာဘုရားကရာဂကင်းမှုရလည်းမဖြစ်နိုင်ဘူးတဲ့နာနိဗ္ဗိဒါယနာဝိဒါဂါယနာဥပသမာယကိလေသာတွေမိမိတို့ရဲ့စိတ်ထဲမှာအတုံးလိုက်အတစ်လိုက်ရှိနေတဲ့လောဘဒေါသမောဟမာနဒိဋ္ဌိဝိသေကိစ္စာဌိနာဥဒိစ္စာအာဟိရိကအနုတ္တဘာစာရိတဲ့ကိလေသာ7ပါးလည်းပဲဒီတရားသေပြီးရတဲ့နောက်ပိုင်းမှာဘဝတည်ဖြစ်တယ်မဖြစ်ဘူးစသည်အပြင်သိယုံနဲ့ကိလေသာတွေကငြိမ့်မသွားပါဘူးငြိမ့်နိုင်ပါမလားမငြိမ့်နိုင်ဘူးသာသမုမြတ်စွာဘုရားကအကျိုးမရှိလို့မဖြေတာတဲ့နောက်တကအဘိညာယဝိပဿနာဉာဏ်တို့တွေမဉာဏ်တို့တွေဖွဉာဏ်တို့တွေဖြစ်ဖို့လည်းပဲမဖြစ်နိုင်ပါဘူးတဲ့ဒါလေးတွေသိုံနဲ့မင်းဝိပဿနာဉာဏ်တွေလည်းမဖြစ်နိုင်ဘူးမဉာဏ်ဖွဉာဏ်တွေလည်းမဖြစ်နိုင်ဘူးဒါကြောင့်မို့မြတ်စွာဘုရားကမဖြေတာတဲ့အဘိညာယတန်ဘောဓာယတစ္ဆာလေးပါးတရားကိုထိုးထွင်းသိဖို့လည်းပဲမဖြစ်နိုင်ပါဘူးတဲ့ဒီတရားစဘာကိုသိခွင့်ရလိုက်လို့တစ္ဆာလေးပါးကိုထိုးထွင်းသိသွားတယ်ဆိုတဲ့ပုံစံမျိုးလည်းပဲမဖြစ်နိုင်ဘူးတဲ့တံဘောဓာယနိဗ္ဗာနာယဆင်းရဲကတဲ့ချုပ်ငိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြဖို့ရာအတွက်လည်းပဲမဖြစ်နိုင်ပါဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကတတ္တောလောကအစာရည်တဲ့မေကွန်း7ပါးကိုမဖြေကြဘဲနဲ့ထားခဲ့တယ်တဲ့အဲ့တော့ငါဘုရားရှင်ကိုယ်တော်မြတ်ကြီးမဖြေဘဲနဲ့ထားခဲ့တဲ့တရားတွေရှိတယ်လို့ပဲဖြေကြတော်မူခဲ့တဲ့တရားတွေလည်းရှိပါတယ်တဲ့အဲ့ဒီဖြေကြတော်မူတဲ့တရားတွေကဘာတွေလဲလို့ဆိုတော့ဣဒံဒုက္ခံတိဣဒံဤဒီဘုမကသင်္ခါရတရားတိဒုက္ခံဒုက္ခသစ္စာအမှန်ပါပဲလို့ငါဘုရားရှင်ကိုယ်တော်မြတ်ဖြေကြတော်မူခဲ့တယ်တဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဖြေကြတော်မူခဲ့တဲ့ပထမအ우ဆုံးတရားကဘာတဲ့လဲဒါဟာဒုက္ခသစ္စာပါလို့တော့မြတ်စွာဘုရားဖြေခဲ့တယ်ဟုတ်တယ်မလားမြတ်စွာဘုရားပထမဦးဆုံးတရားဥဓမ္မစကြာဟောတဲ့ကပိဿဝဂီ၅ပါးကိုဖြေကြားခဲ့တယ်လေဣဒံဒုက္ခံတိတေဝမကသင်္ခါရတရားတွေကတော့ဒုက္ခသစ္စာအမှန်ဒီပါပဲလို့မြတ်စွာဘုရားဖြေခဲ့တယ်နောက်တကဒုတိယဖြေတဲ့တရားကအယံဒုက္ခတမှုရောတဲ့ဒီတဏှာလို့ခေါ်တဲ့လောဘသည်ဒုက္ခကိုဖြေကြောင်းအမှန်တရားပါပဲလို့လည်းပဲမြတ်စွာဘုရားဖြေကြားတော်မူခဲ့ပါတယ်တဲ့မှန်ရလားနောက်တကဣဒံဒုက္ခនិရောဓောအယံဒုက္ခនិရောဓောတိဟောဒီနိဗ္ဗာန်ကတော့ဒုက္ခရဲ့ချုပ်ဆုံးရာအမှန်တရားပါပဲလို့မြတ်စွာဘုရားဖြေကြားတော်မူခဲ့တယ်တဲ့နောက်အယံဒုက္ခនិရောဓဂါမိနိပရိပဒာတိအယံဒီမဂ္ဂင်တစ္ဆာမဂ္ဂင်၈ပါးအကျင့်တရားတိဒုက္ခនិရောဓဂါမိနိပရိပဒာဒုက္ခတွေရဲ့ချုပ်ငိမ့်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ကောင်းပဲလို့လည်းပဲမြတ်စွာဘုရားဖြေကြားတော်မူခဲ့ပါတယ်တဲ့အဲ့တော့မြတ်စွာဘုရားဖြေခဲ့တာဘယ်နှပါးတယ်လဲ၄ပါးသစ္စာ၄ပါးပါပဲเนาะဒုက္ခသစ္စာရဲ့ သမုဒယသစ္စာရဲ့နိရောဓသစ္စာရဲ့မဂ္ဂသစ္စာရဲ့တဲ့ဒီသစ္စာတရား၄ပါးကိုတော့မြတ်စွာဘုရားဖြေခဲ့တယ်အဲ့တော့သစ္စာ၄ပါးတရားတွေထဲမှာဒုက္ခသစ္စာသည်ပိုင်းပိုင်းခြားခြားသိရမယ့်သစ္စာတဲ့ဒုက္ခသစ္စာသည်ဘာသစ္စာလဲလဲနောက်သမုဒယသစ္စာသည်ပယ်ရှားရမယ့်သစ္စာတဲ့ဘာသစ္စာလဲလဲပယ်ရှားမဲ့သစ္စာနောက်နိရောဓသစ္စာသည်ဆိုက်ရောက်ရမဲ့သစ္စာတဲ့နိရောဓသည်ဘာတဲ့လဲနောက်နိရောဓဒုက္ခနိရောဓဂါမိနိပရိပရာသစ္စာသည်ပွားများရမဲ့သစ္စာတဲ့မဂ္ဂသစ္စာပေါ့နော်မဂ္ဂသစ္စာသည်ပွားများရမဲ့သစ္စာတဲ့မဂ္ဂသစ္စာသည်ဘာတဲ့လဲအခုယောဂီတော်စင်ဒီပေါင်းတယ်ပိန်တယ်ဝင်တယ်ထွက်တယ်ထိုင်တယ်ထိတယ်စသည်အားဖြင့်ခန္ဓာကိုယ်နဲ့စိတ်မှာပေါ်ရပေါ်ရတွေလိုက်ပြီးတော့ရှုရအထင်ရှားဆုံးအာယုံတစ်ခုကိုဖမ်းပြီးတော့ရှုရအဲ့ဒီလိုရှုမှတ်ပွားများနေတဲ့အခိုက်မှာမိမိတို့ရဲ့တန်တန်မှာဘာတွေဖြစ်လဲလို့ဆိုရင်တတိတွေဖြစ်တယ်မှန်ရဲ့လားပေါင်းတယ်လို့ရှုလိုက်ပြီးဆိုရင်ပေါင်းမှုသဘောလေးကိုသိလိုက်တဲ့တတိဖြစ်တယ်အဲ့ဒါကိုတန်မာတတိမခင်လို့ခေါ်တာပေါ့မင်းလားပိန်တယ်လို့ရှုလိုက်ပြီဆိုရင်လည်းပိန်မှုသဘောလေးနဲ့တစားတဲ့ကကနဲ့ပါသွားတဲ့အတ္တိတရားလေးအဲ့ဒါကိုဝိပဿနာတတိလို့ခေါ်တာပေါ့အဲ့ဒီလိုဖောင်းနေပိန်တယ်လို့ရှုလိုက်ပြီဆိုရင်တမ္မာတတိမကင်မိမိတို့ရဲ့တဏ္ဍာမှာဖြစ်တယ်တဲ့မင်းလားနောက်တော့အဲ့ဒီလိုရှုပါများပြီဆိုရင်မိမိတို့ရဲ့စိတ်ကလေးကဖောင်းမှုသဘောပိန်မှုသဘောလေးမှာတခါတည်းတထထကကနဲ့ကကနဲ့ပါပါသွားပြီးတော့ငြိမ်ကြတော့တဲ့သဘောလေးတွေစိတ်ထဲမှာထင်းလာတယ်။ဉာဏ်ထဲမှာထင်းလာတယ်တဲ့။အဲ့ဒါကိုတော့တဏ္မာတမာတိမဂ္ဂင်လို့ခေါ်တယ်တဲ့။ဘာမဂ္ဂင်လို့ခေါ်လဲ။နောက်တော့အဲ့ဒီလိုရှုပါများမှတ်ပါများစိတ်တွေငြိမ်ပါများလာပြီဆိုရင်တော့ဖောင်းတယ်လို့ရှုလိုက်ပြီဆိုရင်ဖောင်းမှုသဘောလေးကတဖြည်းဖြည်းနဲ့တွေးတွေးနဲ့တွန်းကန်ရွေရှားသွားတဲ့သဘောလေးတွေဝါရောတရဲ့သဘောလေးတွေမြင်လာရတယ်။ပိန်ကြပိန်တယ်လို့ကျူလိုက်ပြီဆိုရင်လည်းပဲတရွေ့နဲ့ပိန်ကြသွားလေးတွေမြင်ရတယ်တဆင်းတက်ပြီးတော့ဝိပဿနာတတိသမာဓိဉာဏ်ဤအားကောင်းလာပြီဆိုရင်တော့ဖောင်းမှုသဘောလေးတွေအစင်းစင်ဖောင်းပြီးတော့အစင်းစင်ပြတ်သွားတာလေးလည်းပဲတွေ့ရတယ်နော်ပိန်မှုသဘောလေးတွေရဲ့အစင်းစင်ပိန်ပြီးတော့အစင်းစင်ပြတ်သွားတာလေးတွေလည်းပဲတွေ့ရတယ်တဲ့အဲ့ဒီလိုတွေ့ရပြီဆိုရင်မိမိတို့ရဲ့တဏ္ဍာန်မှာတဏ္မာဒိဋ္ဌိမဂ္ဂင်တွေဖြစ်တယ်တဲ့ဘာမဂ္ဂင်ဖြစ်လဲတမ္မာဒိဋ္ဌိမဂ္ဂင်ဖြစ်တယ်အဲ့ဒီလိုဖောင်းတာလေးကြည့်လိုက်ပြီဆိုရင်လည်းပဲဖြစ်ပြီးတော့ပြတ်သွားတယ်လို့ဉာဏ်ထဲမှာထင်လာပိန်တာလေးကြည့်လိုက်ပြီဆိုရင်လည်းဖြစ်ပြီးတော့ပြတ်သွားတယ်လို့ဉာဏ်ထဲမှာထင်လာတယ်နာတာကျင်တာလေးတွေရှုပြီဆိုရင်နာတယ်လို့ရှုလိုက်ပြီဆိုရင်ဝေနာလေးကပျောက်သွားတာပဲတွေ့ရကျင်တယ်လို့ရှုလိုက်ပြီဆိုရင်ကျင်မှုသဘောလေးပျောက်သွားတာပဲတွေ့ရအဲ့ဒီလိုလေးတွေ့ရပြီဆိုရင်မိမိတို့ရဲ့တဏ္ဍာန်မှာတမ္မာဒိဋ္ဌိမဂ္ဂင်နေဖြစ်တယ်စဉ္ညာကြောက်တဲ့အခါမှာလည်းပဲကြွတယ်လို့ရှုလိုက်ပြီဆိုရင်ကြွမှုသဘောလေးရဲ့ဖြစ်ပြီးပြတ်သွားတာလေးတွေတွေ့ရလမ်းနယ်လိုကျူလိုက်ပြီဆိုရင်လည်းပဲလမ်းမှုသဘောလေးအစင်းစင်ဖြစ်ပြီးတော့အစင်းစင်ပြတ်သွားတာလေးတွေ့ရရင်တဏ္မာဒိဋ္ဌိမဂ္ဂင်ဖြစ်တယ်တဲ့အဲ့ဒီလိုကျူလိုက်တိုင်းမှတ်လိုက်တိုင်းအရှုခံအာယုန်တွေရဲ့သဘာဝလက္ခဏာတွေတမညာလက္ခဏာတွေမြင်လာပြီဆိုရင်တဲ့အဲ့ဒီယောဂီပုဂ္ဂိုလ်ကစဉ်းစားပြီးတွေးတော့ပြီဆိုရင်လည်းပဲမှန်ကန်တဲ့တွေးခေါ်မှုတွေပဲစဉ်းစားတယ်မကောင်းတဲ့အကြံတွေမတွေးတော့ဘူးအဲ့တော့ကာမဝိတ္တတွေ၊ဗျာပါဒဝိတ္တတွေ၊ဝိဟိန္ဒဝိတ္တတွေမတွေးဖြစ်တော့ဘူး။အနိက္ခမဝိတ္တတို့၊အဝိဟိန္ဒဝိတ္တတို့၊အဗျာပါဒဝိတ္တအဲ့လိုမျိုးတွေတွေးတော့မိမိတို့ရဲ့တဏ္ဍာန်မှာအတ္တမသင်္ကပ္ပမဂ္ဂင်တွေဖြစ်တယ်တဲ့။ဘာမဂ္ဂင်ဖြစ်လဲ။တဏ္ဍာန်သင်္ကပ္ပမဂ္ဂင်။ယုတ်တရားနံတရားတွေရဲ့အမှန်တရားတွေကိုမြင်ထားတဲ့ယောဂီပုဂ္ဂိုလ်တယောက်ကဘယ်တော့မှမကောင်းတဲ့အတွေးတွေမတွေးတော့ဘူး။ဘယ်တော့မှမမှန်တဲ့အတွေးတွေမတွေးတော့ဘူး။ဘယ်တော့မှသူများဒုက္ခရောက်မဲ့အတွေ့အကြုံမတွေ့တော့ဘူးဆိုတော့တဏ္မာသင်္ကပ္ပမဂ္ဂင်ဖြစ်တာပေါ့ဟုတ်တယ်မလားတဏ္မာသင်္ကပ္ပမဂ္ဂင်ဒီအင်္ဂါအာကောင်ဖြစ်လာပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ကပါဇက်ကစကားတွေပြောပြီဆိုရင်လည်းပဲမဟုတ်မမှန်တဲ့စကားတွေအကျိုးမရှိတဲ့စကားတွေကြမ်းတမ်းရင့်ရော်တဲ့စကားတွေဘယ်တော့မှမပြောဖြစ်တော့ဘူးမှန်ရဲ့လားချိုးသားတဲ့စကားတွေပြောတယ်တစ်ဖက်လူနားခံသားတဲ့စကားတွေပြောတယ်တစ်ဖက်လူအကျိုးများမဲ့စကားတွေပဲပြောတယ်ဆိုတော့သူရဲ့ဇာတ်ကားတွေကတန်မာဝါစာတွေဖြစ်တယ်တဲ့ အဲ့ဒါကိုတမ္မာဝါစာမက်ခင်ဖြစ်တယ်လို့ခေါ်တာပေါ့ဟုတ်တယ်မလားနောက်တော့ကခန္ဓာကိုယ်နဲ့ပြုစရာရှိလို့ပြုပြီးဆိုရင်လည်းပဲအဲသူတို့ဘာအတ္တတွေတတ်တဲ့အလိုမျိုးတွေသူတို့ဘာတွေကိုညင်းအဲဒုက္ခရောက်အောင်ညင်းတဲ့အလိုမျိုးတွေမလို့ဖြစ်တော့ဘူးသူတို့ဘာရဲ့ပစ္စည်းတွေမပြည့်ဘဲနဲ့မယူပြတော့ဘူးသူတို့ဘာရဲ့အိမ်ညာတွေသူတို့ဘာရဲ့မိသားစုတွေစိတ်ဆင်းရဲကိုယ်ဆင ဒီမှာဒီမဂ္ဂင်နေဖြစ်တာတဲ့ပုဂ္ဂိုလ်တယောက်ကလူဘဝမှာအတ္တမူဝမ်းကြောင့်ပြုတော့ခံမှာလဲပဲမကောင်းတဲ့မိစ္ဆာဇီဝတွေနဲ့ဘယ်တော့မှအတ္တမူဝမ်းကြောင့်မပြုတော့ဘူးတဲ့မိစ္ဆာဇီဝဆိုတာတော့အဲတတော်ဝါတွေမွေးပြီးတော့ကိုရောင်းကိုယ်ဝယ်လုပ်တဲ့အလုပ်မျိုးတွေပေါ့နော်လူကုန်ကူတာတွေတို့ဒိဋ္ဌံကုန်ကူတာတွေတို့နောက်ပြတော့အစိတ်တွေရောင်းပြီးတော့အတ္တမူဝမ်းကြောင့် မှုအကြောင်းပြုတဲ့ဒီလိုအမှုမျိုးတွေမလုပ်တော့ဘူးတဲ့အဲ့လိုအမှုတွေမလုပ်တော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အတဏ္ဍမှာတဏ္မာအာဇီဝမဂ်ခင်ဖြစ်တယ်တဲ့ဘာမဂ်ခင်ဖြစ်လဲအဲ့တော့ဒီမဂ်ခင်ဘယ်နှပါးရှိသွားပြီလဲ9ပါးတပါးကြံသေးတယ်နော်ဟုတ်လားရပ်ပြစ်ချက်ပါမေးသလိုဖြစ်တော့မှာဒါကတော့ကဆရာတော်ကြီးတပါးတရားဟောတော့တရားထောက်တဲ့ဒကာကြီးကိုလန့်လန့်ပြီးတော့ဒကာဆရာတော်ကြီးကမေးတယ်တဲ့ဒကာကြီးရပ်ပြစ်ဘယ်နှပါးရှိသလဲလို့မေးတော့9ပါးပါဖေရတဲ့ဒကာကြီးကလျှောက်တာနော်အဲ့တော့ဆရာတော်ကြီးကဟုတ်ကဲ့လားဒကာကြီးဆိုတော့6ပါးပါဖေရတဲ့မှန်ရဲ့လားဒကာကြီးတရားစဉ်းစားပါအောင်ဆိုတော့9ပါးပါဖေရတဲ့ဟုတ်လို့လားလို့မေးတော့10ပါးပါဖေရတဲ့ရပ်ပြစ်10ပါးကို4ခါလောက်မေးမှမှန်တော့တာနော်မဂ်ကင်ဘယ်နှပါးမဂ်ကင်ကတော့7ပါးခုဥစဉ်ချင်းတာ9ပါးပဲရှိသေးတယ်တပါးကြံသေးတယ်เนาะဘာမဂ်ကင်လဲတမ္မာဝါယာမမဂ်ကင်ကြံသေးတယ်เนาะတမ္မာဝါယာမမဂ်ကင်ဆိုတာယောဂီတော်စင်တွေအတွက်ပို့ပြီးတော့သိတာထင်ကြတယ်တရားထိုင်တော့မယ်ဆိုရင်ကိုယ်စိတ်ကိုပိုင်းဖြတ်လိုက်တာပေါ့ငါဒီတထိုင်အတွက်မှာပေါ်ရပေါ်ရရှုနိုင်အောင်ကြိုးစားမယ်ဆိုပြီးတော့ကြောင်းကြဆိုင်တဲ့စိတ်ကလေးအဲ့ဒီကြောင်းကြဆိုင်တဲ့စိတ်ကလေးကတဏ္မာဝါမမဂ်ခင်တဲ့စဉ္ညာရောက်ပြီဆိုရင်လည်းပဲဒီစဉ္ညာအတွင်းမှာနာယူဝတ်ဆိုနာယူဝတ်တဏ္ဍာယီဆိုတဏ္ဍာယီလျှောက်တဲ့အတွင်းမှာငါရဲ့စိတ်ဒီဒီခြေကြွမှုလမ်းမှုချားမှုတွေနဲ့တခြားတဲ့ပြအောင်ကြိုးစားမယ်ဆိုပြီးတော့အဲကြောင်းကြဆိုင်တဲ့စိတ်ကလေးပေါ့အဲ့ဒီစိတ်လေးကတဏ္မာဝါမမဂ်ခင်တဲ့အဲ့ဒီစိတ်လေးကအာကောင်းမှဘောရဘောရလေးကိုသူ့အနေနဲ့သူတစ်ဆက်တစ်ဆက်တည်းရှုမှတ်တဲ့တမ္မာတတိမဂ်ခင်ဟာဖြစ်တာမှန်ရဲ့လားတမ္မာတတိမဂ်ခင်ဒီအာကောင်းပြီထက္ကရနဲ့လည်းရှုပါများမှတ်ပါများပြီဆိုမှတမ္မာတမာတိလို့ခေါ်တဲ့စိတ်တည်ငြိမ်မှုမဂ်ခင်ဟာဖြစ်တာနော်စိတ်တည်ငြိမ်မှုမဂ်ခင်ဖြစ်ပြီဆိုမှသိသင်သိတတ်တဲ့ယုတ်တရားနံတရားတွေရဲ့အမှန်တရားတွေကဘွားကနေဆိုမိမိတို့ရဲ့ဉာဏ်ထဲမှာမြင်လာတာသိလာတာနော်အဲ့ဒါကိုတမ္မာဒိဋ္ဌိတဲ့တမ္မာဒိဋ္ဌိမဂ်ခင်ဖြစ်ပြီးဆိုမှခုနတော်ကတမ္မာသင်္ကပ္ပအတွေ့ခေါ်တွေမှန်းလာတယ်တမ္မာဝါစာအပြောဆိုတွေမှန်းလာတယ်တမ္မာကမ္မန္တအလုတ်ကိုင်းတွေမှန်းလာတယ်တမ္မာအာဇီဝအတ္တမူဟန်းချောင်းတွေလည်းပဲမှန်းလာတယ်တဲ့ဒီမဂ်ခင်၈ပါးသည်သစ္စာ၄ပါးနဲ့ပြောရင်မဂ္ဂသစ္စာပဲဘာသစ္စာလဲလဲဒီမဂ္ဂသစ္စာကိုသာမိမိတို့ကတွင်တွင်ပွားမယ်ဆိုရင်ဒုက္ခသစ္စာကလည်းပဲအချိန်တန်တိလာတာပဲမှန်ရလားမဂ္ဂသစ္စာတွေအင်္ဂါအာကောင်ပွားတဲ့ယောဂီတွေကဘယ်ရုပ်ပဲကြည်ကြည်ဘယ်နာမည်ကြည်ကြည်ဖြစ်ပြီးတော့ပြတ်သွားတဲ့သဘောတွေမြင်နေရတော့စိတ်ထဲမှာမကောင်းဘူးယုတ်တရားနံတရားတွေကအရင်တော့တော့ကောင်းတယ်တာယာစရာကောင်းတယ်မြဲတယ်ခိုင်ခန့်တယ်လို့စိတ်ထဲမှာထင်ခဲ့တာတကယ်တကယ်ပွားပါများတော့ကြတော့တောက်လျှောက်တလဲစားဖြစ်ပြနေတာပဲဘာမှကောင်းတာတွေလည်းပဲမရှိဘူးချမ်းသာလည်းပဲမရှိဘူးလိုချင်စရာလည်းမရှိအနစ်သာရလည်းပဲမရှိဘူးလို့မြင်လာတော့အဲ့ဒါဒုက္ခသစ္စာကိုမြင်တယ်လို့ခေါ်တယ်နော်ဒုက္ခသစ္စာတွေမြင်လာပြီဆိုရင်တော့ဒီယုတ်တည်ဒီနံတွေကိုလိုချင်တဲ့တဏှာကမရှိတော့ဘူးမှန်ရလားအထက်ရောက်ဝိပဿနာဉာဏ်တွေရောက်လာတဲ့ယောဂီတွေကတပည့်တော်ဒီခန္ဓာကိုယ်ကြီးလည်းမလိုချင်တော့ဘူးဗျာနောက်တော့ဘဝတည်တည်လည်းပဲမလိုချင်တော့ဘူးဦးဇင်းတို့စီတရား၆၀ခါမှာအဲ့ဒီလိုလျှောက်ကြတယ်နော်အဲ့ဒါဘာဖြစ်လို့လဲလို့ဆိုတော့ ဒုက္ခသစ္စာကိုပိုင်းပိုင်းခြားခြားသိသွားလို့တဲ့ဒုက္ခသစ္စာပိုင်းပိုင်းခြားခြားသိသွားတော့ဒီခန္ဓာကိုယ်ကြီးကိုလိုချင်တဲ့တဏှာလောဘကမရှိတော့ဘူးအဲ့ဒါကိုသမုဒယသစ္စာကိုပယ်တယ်လို့ခေါ်တယ်မှန်ရဲ့လားသမုဒယသစ္စာပယ်ပြီဆိုရင်တော့တဏှာတွေလောဘတွေငြိမ့်သွားပြီဆိုရင်တော့နိဗ္ဗာန်ရတာပဲဟုတ်တယ်မလားဒါကြောင့်မို့မြတ်စွာဘုရားကအဲ့ဒီလိုအကျိုးများတဲ့ကိလေသာခတ်တဲ့ဆင်းရဲခတ်တဲ့ငြိမ့်စေတဲ့ဒီသစ္စာလေးပါတရားကိုပဲမြတ်စွာဘုရားဘာလို့လဲဟောကြားတော်မူတယ်တဲ့ဘာမှအကျိုးမရှိတဲ့တောင်းစင်ရေမရအေးမရဖတ်မရခုနတော့ကတတတော်လောကအတတတော်လောကဟောဒီကဘာလောကကြီးမြဲတယ်မမြဲဘူးစသည်အပြင်မြတ်စွာဘုရားမဟောဘူးတဲ့ဘာဖြစ်လို့မဟောတာလဲအကျိုးမများလို့အကျိုးမရှိလို့တဲ့အဲ့ဒီအကျိုးမရှိတဲ့ဟာဒီမှာလူတော်များများလည်းသိကျင်ကြတာမှန်ရဲ့လားယောဂီတော်စင်တွေရောစိတ်ထဲမှာမသိကျင်ဘူးလားသိပြီးတဲ့နောက်ပိုင်းမှာဘဝတည်တည်ဖြစ်သလားမဖြစ်ဘူးလားမသိကျင်ဘူးလားစဉ်းစားဘူးလားဘောဇူဥတော်က6လပိုင်းတုန်းကတရုတ်ပြည်တရားစခန်းဦးဇင်းတို့ချမ်းမြေမှန်ဆရာတော်ဖရာနဲ့ဦးဇင်းနဲ့ကြွသွားတော့ဆရာတော်ဖရာကညဘက်မှာတရုတ်ယောဂီတွေကိုတရားဟောတာယုတ်တေနံတွေကဘာတစ်ခုမှမမြဲဘူးဘာတစ်ခုမှမကောင်းဘူးဘာတစ်ခုမှအဆိုးမရအနှစ်သာရမရှိဘူးငါကောင်အတ္တကောင်လိပ်ပြာကောင်အသက်ကောင်မရှိဘူးလို့ဆရာတော်ကဟောသွားတာနော်အဲ့ဒီလိုဟောတော့တရုတ်တွေကစိတ်ထဲမှာဘဝင်မကြအောင်နောက်တနေ့မနေ့9နာရီလောက်သူတို့ကိုတရားစစ်ရဦးစင်းတို့ဦးစင်းကတရားစစ်တော့ကြဦးစင်းကိုလာပြီးအဲ့မိကုန်နေမေးညတော်ပါဗျာတဲ့ဆရာတော်ကဟောသွားတယ်လူတွေရဲ့ခန္ဓာကိုယ်ထဲမှာအသက်ကောင်ဝိညာဉ်ကောင်လက်ပြကောင်မရှိဘူးလို့ဟောတယ်တဲ့ဒါဆိုရင်ဖျားတဲ့ဒီဘဝကနေသိရင်နောက်ဘဝကိုလိုက်သွားတာကအဲ့ဒီဝိညာဉ်ကောင်လက်ပြကောင်မဟုတ်ရင်ဘာလိုက်တာတုံးတဲ့အန်သူတော့မေးတယ်နော်အင်းလို့အဲ့ဒါတွေသိကျင်တော့ဆရာတော်ဖျားတရားစစ်မှမေးလို့ဆရာတော်ဟောတာဆိုတော့ဆရာတော်ပဲလွှဲချလိုက်တယ်တရုတ်တွေတော်တော်သိကျင်တာနော်အရေးမဖတ်မရတော်တော်သိကျင်တယ်အဲ့တော့ဘာမှဒီအဲ့ဒီဟာတွေကမိမိကတိတိတိုင်အောင်သူတို့နားလည်အောင်ပြောဖို့တော်တော်ခက်တယ်။တိဖို့ရလည်းအလွန်ခက်တယ်။အသမုမြတ်စွာဘုရားကဟောတာတာရှိတယ်။တစ္ဆန်တတောပဋိသန္ဓိပစ္ဆေယကာရမေဝါစဒုဒ္ဒတာသတုရောဓမ္မဒေသေတုံစသူတုကရာတဲ့။လောကီဓမ္မအလွန်မတန်တိဖို့ခရင်တဲ့တရား၄ပါးရှိတယ်တဲ့။အလုံးမတန်သိဖို့ခိုင်းတဲ့တရားဘယ်နှပါးရှိလဲ။နံပါတ်1ကတစ္ဆာတရားတဲ့တစ္ဆာ4ပါးတစ္ဆာ4ပါးသိဖို့လွယ်သလားခက်သလားခက်တယ်မြတ်စွာဘုရားရှင်ကတော်မြတ်ကြီးသာလောကထဲမှာမပွင့်ခဲ့ရင်တစ္ဆာ4ပါးဆိုတာဘာမှတော့သိမှာမဟုတ်ဘူးဟုတ်တယ်မလားဒါမြတ်စွာဘုရားဖော်ထုတ်တော်လို့မို့ဦးဇင်းတို့ဒီကနေ့အကြဘူးနာဝအနေနဲ့ဒါသိကွင်ရတာဒါကိုပိုင်ညာနဲ့ကိုတိုင်ထိုးထွင်းပြီးတိကွင့်ရဖို့ကတော့ကြိုးစားကြအောင်ပါပေါ့။ယောဂီတော်စင်တွေအခုတရားလို့အားထုတ်တယ်ဆိုတော့အဲ့ဒီသစ္စာလေးပါးကိုကိုပိုင်ညာနဲ့ကိုတိုင်ထိုးထွင်းတည်ဖို့ရာအားထုတ်ကြတာမလား။ဟုတ်တယ်မလား။ကြာဘူးနာဝသုတမယညာနဲ့တော့သိတာပေါ့။ဘုန်းကြီးတွေကဟောတော့ဒါဆင်းရဲဒုက္ခသစ္စာပဲ။ဒါကတဏှာလောဘသမုဒယသစ္စာပဲ။အခုဦးစင်ဟောတော့ယောဂီတွေသိတော့သိတော့တာပေါ့နော်။အဲ့မဲ့ဒီအတိကဘာဝနာမယဉဏ်အတိမဟုတ်ဘူးတဲ့သုတမယအတိပဲရှိတာဒီအတိကမခိုင်မြဲဘူးမှန်ရဲ့လားနောက်စိန္ဒမယဉဏ်နဲ့စဉ်းစားရင်လည်းပဲတိတော့တိတတ်တာအဲ့ဒီစိန္ဒမယဉဏ်ဆိုတာတော့စဉ်းစားပြီးတော့တိတာဆင်ញင်ပြီးတော့တိတာအဲ့ဒီအတိကလည်းမခိုင်မြဲဘူးနော်အဲ့တော့ဘာဝနာမယဉဏ်နဲ့ကိုယ်တိုင်ပွားများပြီးတော့ကိုယ်တိုင်အားထုတ်ပြီးမှဘွားကနေကိုယ်ပိုင်ဉဏ်နဲ့တိလိုက်တဲ့အတိကမှခိုင်မြဲတာတဲ့အဲဒါမို့သစ္စာလေးပါးကိုအဲ့ဒီလိုဘာဝနာမရညာနဲ့သိနိုင်ဖို့ကတော့အလွန်မတန်ခဲရင်ပါတယ်နောက်တကတတ်တော့တဲ့သတော်ဝါဒီအကြောင်းကလည်းပဲသိဖို့ရအလွန်မတန်ခဲရင်တယ်လောကီထဲမှာသတော်ဝါဒီအများကြီးတာယောဂီတွေစဉ်းစားကြည့်ပေါ့လူတွေကတစ်မျိုးတိရိစ္ဆာန်တွေကတစ်မျိုးဟုတ်တယ်မလားနတ်တွေကတစ်မျိုးပိဋ္ဌာတွေကတစ်မျိုးအသူရကတွေကတစ်မျိုးငရဲသားတွေကတစ်မျိုးဘာဖြစ်လို့ဒီလိုတွေကွဲပြားနေကြတာလဲလိုက်စဉ်းစားရင်ယူသွားဖို့ပဲရှိတယ်အဖြစ်မှန်တော့ရစရာအကြောင်းမရှိဘူးမှန်ရဲ့လားလူတွေဘယ်ချိန်ကနေစပြီးတော့ဖြစ်တာလဲစဉ်းစားကြည့်ဘလို့မှဖြေရထွက်မှာမဟုတ်ဘူးเนาะ ဥစဉ်တော့ဗုဒ္ဓဘာသာဝင်သူတော်စင်တွေကတော့ကဘာဥအစမြန်မာဤတွေကနေစတယ်လို့ဒီလိုယူဆတယ်ခရိယန်တွေကတော့အာဒံနဲ့ဧဝတဲ့ဟုတ်တယ်မလားတခြားခြားသောဘာသာဝင်တွေကတော့သာဝရဖရာကဖန်ဆင်းလို့တဲ့အဲ့တော့တဘာသာအယူအတမျိုးဖြစ်နာဆိုတော့အမှန်ကန်တဲ့အဖြစ်ထွက်ဖို့မလွယ်ဘူးဒါကြောင့်မို့တရဝါးတွေအကြောင်းကိုသိဖို့ရလည်းပဲအလွန်မနန်ခဲရင်ပါတယ်တဲ့သစ္စံတတ္တပဋိသန္တိပဋိသန္တိတည်နေပုံကလည်းပဲအလွန်မနန်သိဖို့ရခဲရင်တယ်လူတွေပဋိသန္တိနေပုံကတော့ one byte ထဲမှာပဋိသန္တိနေရကြက်တွေငှက်တွေကြတော့ဥထဲမှာနေရဟုတ်တယ်မလားအဲ့တော့ဘယ်ချိန်မှန်းဒီဥထဲမှာဒီအကောင်လေးကဝင်သွားပါလေဒီအသက်လေးတွေကဘယ်လိုများဝင်သွားပါလေစဉ်းစားကြည့်အဖြေရပါမလားမရနိုင်ဘူးတာမန်လူတွေမသိနိုင်ဘူးเนาะအဲ့တော့မိခင်ရဲ့ဝိုင်းပိုက်တယ်မှာလည်းပဲကိုပဋိသန္ဓေလောင်းလေးပဋိသန္ဓေတီးပြီးဆိုရင်ဘယ်အချိန်မှဒီအသက်လေးကဝင်သွားတာလဲဘယ်လိုလုပ်ပြီးဒီခန္ဓာကိုယ်လေးတွေကဖြစ်လာတာလဲစသည်အားဖြင့်ရှောက်ပြီးတော့စဉ်းစားရင်မှန်ကန်တဲ့အဖြေကတော့မရနိုင်ဘူးတဲ့အလွန်မနန်သိဖို့ခရင်တဲ့တရားတွေပေါ့ဟုတ်တယ်မလားနောက်တစ်ခါပစ္စယကာရတဲ့ပစ္စယကာရဆိုတာအကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးတော့နားလည်တဲ့အတိညာပရိစ္ဆသမ္ပတ်ကိုနားလည်နိုင်တဲ့အတိညာကလည်းပဲအလွန်မတန်ခဲရင်ပါတယ်တဲ့မခဲရင်ဘူးလားပရိစ္ဆသမ္ပတ်ဆိုတာအကြောင်းကြောင့်အကျိုးဖြစ်တယ်အဝိဇ္ဇာကြောင့်သင်္ခါရတွေဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်တွေဖြစ်တယ်ဝိညာဉ်ကြောင့်နာယုတ်တွေဖြစ်တယ်ဒါတွေကမြတ်စွာဘုရားဟောတာလို့ဒါမှန်းဆပြီးတော့သိရတာမြတ်စွာဘုရားကမဟောခဲ့ရင်ဘယ်လိုလုပ်သိမလဲဟုတ်တယ်မလားသင်္ခါရတွေပြီးရတယ်အဝိဇ္ဇာကြောင့်ပြီးတယ်ဘယ်သူသိမလဲဘယ်သူမှမသိဘူးဟုတ်တယ်မလားတသမွေမြတ်စွာဘုရားကလောကီထဲမှာအလွန်မနန်သိဖို့ခရင်တဲ့တရားက၄ပါးရှိတယ်တဲ့ဘာတွေတဲ့လဲတစ္ဆာ၄ပါးရဲ့တတ္တဝါတွေရဲ့အကြောင်းရဲ့ပဋိသင်္ဍေတီနေပုံရဲ့အကြောင်းနဲ့အကျိုးဆက်ဆက်မှုပရိစ္ဆသမုပ္ပါဒ်တရားသိဖို့လဲအလွန်မနန်ခရင်တယ်သိဖို့ခရင်တယ်လို့ပဲတဲ့ဒေသေတုံစသူတုကရာတစ်ဖက်လူတွေနားထောင်နေတဲ့လူတွေနားလဲအောင်ပြောတတ်ဖို့ကပူပြီးတော့ခရင်ပါတယ်တဲ့မခရင်ဘူးလားကိုကိုတိုင်တော်မှစန္ဒဝဝသိပါတယ်ဆိုမှတစ်ဖက်လူနားလဲအောင်ဘယ်လိုပြောမလဲအလုံးမနဲ့ခရင်တယ်နော်သိဖို့ရအလုံးခရင်တယ်အဲ့ဒါကြောင့်မို့ဒီဒီဘုခရင်တဲ့တရားတွေကိုမိမိတို့ကစဉ်းစားနေလို့ကြံစည်နေလို့ဘာမှသိပြီးတော့အကျိုးကမများပါဘူးဟုတ်တယ်မလားခုနကတော့ဆူလမာလူကြဗုဒ္ဓကြီးစဉ်းစားတဲ့အဲမြတ်စွာဘုရားမဖြေတဲ့တရားတွေစဉ်းစားနေလို့လည်းဘာမှအကျိုးမများဘူးဟုတ်တယ်မလားအဲဒါမို့အဲ့ဒီလိုအတွေ့တွေမိမိတို့ရဲ့စိတ်ထဲမှာပေါ်လာရင်ဘာလို့ရမှာလဲဖြောက်ပြပြုံမှာပဲတရားလို့အားထုတ်တဲ့အချိန်ကတော့ဘာအတွေ့မှမတွေ့တာပိုကောင်းတယ်နော်အဲ့ဒီလိုအတွေ့တွေဆိုရင်တော့ပို့ပြီးတော့ဖြောက်အောင်ပါပေါ့အဲ့ဒီအတွေ့တွေကတော့တရားထိုင်တဲ့အချိန်နေမဟုတ်ဘူးမိမိတို့ဘဝနေ့စဉ်ဘဝတွေမှာလည်းပဲဒီသတ္တဝါတွေသိပြီးရင်ဖြစ်သလားမဖြစ်ဘူးလားဘာမှမစဉ်းစားနဲ့တဲ့ကိုစဉ်းစားစရာကိုလှုပ်စရာရှိတာကတစ္ဆာလေးပါးတရားပဲဟုတ်တယ်မလားတစ္ဆာလေးပါးတရားကိုသာမိမိတို့ကဘဝစရာရှိတဲ့မဂ္ဂတစ္ဆာကိုတွင်တွင်ဘဝတွင်တွင်ဘဝပြီးဆိုရင်တော့သိစရာရှိတဲ့ဒုက္ခတစ္ဆာလည်းပဲတိလာမှာပဲပယ်စားရှိတဲ့သမှုရိယတစ္ဆာလည်းပဲပယ်သွားမှာပဲစိုက်စားရှိတဲ့နိရောဓတစ္ဆာလည်းပဲစိုက်သွားမှာပဲလို့အဲ့ဒီလိုဘုရားသင်တော်စင်နေနားလည်သဘောပေါက်ပြီးတော့အကျိုးမများတဲ့အတွေးခေါ်တွေမတွေးမိအောင်သတိထားကြရမယ်မှန်ရလားသုလမာလူကြဗုဒ္ဓကြီးအဲ့ဒီလိုဘာမှအယိမြဖတ်မြတဲ့အကြောင်းအရာတွေစဉ်းစားနေလို့မြတ်စွာဘုရားဒီတရားတွေဟောတော်လည်းပဲဒီသုလမာလူကြဗုဒ္ဓသုတ်တန်ရဲ့အဆုံးမှာဘာမဲ့ပါဘူးမှမရဘူးတဲ့သုလမလူကြဗုဒ္ဓကြီးဘာဖြစ်လို့မတရားဘုရားတွေမရတာလဲလို့ဆိုရင်အတွေးတွေလွန်လို့တဲ့အတွေးတွေခေါင်လို့ဟုတ်တယ်မလားအဲဒါမျိုးယောဂီတော်စင်တွေလည်းပဲဒီလိုအကျိုးမရှိတဲ့အတွေးတွေကတို့ကဘာမှကောင်းကျိုးပေးမှာမဟုတ်ဘူးလို့နားလည်သဘောပေါက်ပြီးတော့အဲ့လိုအတွေးတွေဝင်လာရင်လည်းပဲဖြောက်ပြရတယ်အဲ့တော့အဲ့လိုအတွေးတွေတွေးမဲ့အစားမိမိတို့တောက်ကြရည်တဲ့အလုပ်ကတော့မဂ္ဂသစ္စာပဲပေါ်ရပေါ်ရခန္ဓာကိုယ်နဲ့စိတ်မှာပေါ်ရပေါ်ရတွေကိုတတိကပ်ပြီးတော့ရှုမှတ်ရမှာတို့အလုပ်ပဲပေါ်ရပေါ်ရတွေကိုတတိကပ်ပြီးတော့ရှုမှတ်ပွားများမယ်ဆိုရင်တော့တို့မဂ္ဂတစ္စာတွေပွားများရရောက်သွားပြီမဂ္ဂတစ္စာတွေပွားများရပ ပွားများပါများပြီဆိုရင်တော့ဒုက္ခသစ္စာတွေသိလာမှာပဲဒုက္ခသစ္စာတွေသိလာဒါနဲ့တပြိုင်နက်သမုဒယသစ္စာတွေပဲပြီးတော့និရောဓသစ္စာတွေဆိုက်လာမှာပဲလို့အဲ့ဒီလိုနားလည်ယုံကြည်သဘောပေါက်ပြီးတော့မိမိတို့တရှိခြင်းပွားများကြိုးစားအားထုတ်နေကြတဲ့တတိပဋ္ဌာန်ပฏิပတ်အကျင့်များတွေကိုကျင့်ကြံပွားများကြိုးစားအားထုတ်ကြခြင်းအပြင်ဒုက္ခသစ္စာတွေကိုပိုင်ပိုင်ခြားခြားသိသမုဒယသစ္စာတွေကိုပဲပြီး
ဤသောတာတိသာကိုမျက်မှောက်ပြုနိုင်ကြတဲ့သူတော်ကောင်းများကိုစီကိုငါဖြစ်နိုင်ကြပါစေ။အာတုအာတု